နိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်ရစရေလက်မှတ်ရေးတဖို့ UNFC ကညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့အဆိုပြုထားတဲ့အချက်တွေအားလုံးသဘောတူညီမှုရနိုင်ရေးအစိုးရအနေနဲ့နှီးလန်းရှာပေးဖို့ UNFC ဘက်ကတောင်းဆိုလိုက်ပါတယ်UNFC ကောင်ဆောင်တွေပါဝင်တဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်ကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ချင်းပိုင်းမှာတွေ့ဆုံခဲ့ကြပါတယ်။အပြစ်ရကျင်းညာနိုင်ရေးဘလို့အကြောင်းအရာတွေအဓိကဆွေးနွေးဖြစ်ခဲ့တယ်လဲဆိုတာကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြထားပါတယ်
။ဟုတ်ပါတယ်။အပြစ်ရလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့ပြီးခဲ့တဲ့လအခုလကတော့ကရန်ကုန်မှာ6ကြိမ်မြောက်တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက် NCA စာချုပ်မှာလက်မှတ်ထိုးနိုင်မှု UNFC ဘက်ကတင်ပြတောင်းဆိုထားတဲ့အချက်တွေက၄ချက်ကိုသဘောတူခဲ့ကြပါတယ်။အစိုးရနဲ့တပ်မတော်ကတနင်္ဂနွေလုံးအပြစ်ခတ်ရဲစဲကြောင့်စပြီးတော့ကြေညာပေးဖို့နောက်ပင်လုံစိတ်တက်တဲ့အညီဖက်ဒရယ်ပြည်ထောင်စုတည်ထောင်မှုနောက်အစိုးရလွှတ်တော်တပ်မတော်ကိုယ်စားလှယ်တွေပါတဲ့အစုဖွဲ့ရဲ့တိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေပါတဲ့အစုဖွဲ့ရဲ့နိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်တွေပါတဲ့အစုဖွဲ့ရဲ့စပြီးတော့သုံးပွင့်ဆိုင်ဆွေးနွေးပွဲကျင်းပဖို့21ရာစုပင်လုံကနေထွက်ပေါ်လာတဲ့အချက်တွေပေါ်အခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းမှုဆိုတဲ့အချက်၄ချက်ကိုငြိမ်းချမ်းရေးကော်မရှင်ဘက်ကသဘောတူခဲ့တာဖြစ်ပါတယ်။ဒီကနေ့စက်တင်ဘာလ25ရက်နေ့မှာတော့ UNFC ခေါင်းဆောင်အနေနဲ့အစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့သူထိုင်းနိုင်ငံချင်းမိုင်မှာတွေ့ဆုံခဲ့ကြပြီးတော့ဒီဆွေးနွေးပွဲမှာအရင်ဆုံးကအစိုးရနဲ့ UNFC တို့ကြားသဘောတူခဲ့တဲ့အချက်၄ချက်အပါအဝင်ကြံစိုပြုထားတဲ့အချက်တွေဘယ်လိုသဘောတူညီမှုရအောင်ဆက်ပြီးဆောင်ရွက်ကြမလဲဆိုတဲ့အချက်တွေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့ဆွေးနွေးပွဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့ UNFC ရဲ့တွဲဖက်အတွင်မှုဦးထွန်းစော်က VOA မြန်မာပိုင်းကိုပြောပါတယ်
။ဒီနေ့တွေ့တာကတော့ကျွန်တော်တို့လေးကြီးမြောင်ဒီငြိမ်းချမ်းကော်မရှင်နဲ့ DPN ကြားမှာတရားဝင်မတွေ့ဆုံတင်ပါပေါ့နော်။ဒီလိုညှိနှိုင်းတာဖြစ်ပါတယ်။ UNFC ဘက်ကနေပြီးတော့အဆိုပြုထားတဲ့အဆိုပြုချက်ကိုကျွန်တော်တို့ဆွေးနွေးရင်ကျန်နေတဲ့အချက်တွေကိုဘယ်လိုအဆင်ပြေအောင်သဘောတူညီမှုရရှိအောင်လုပ်ကြမလဲပေါ့နော်။ကျွန်တော်တို့မျှော်လင့်တာကတော့ဒီနေ့ကျွန်တော်တို့တွေ့ဆုံမှုကပေါ့နော်။ကျန်နေတဲ့အချက်တွေကိုပေါ့ပြည်လည်မှုရရှိစေဖို့သဘောတူညီမှုရရှိစေဖို့ဆိုလို့ရှိရင်ဖြေလျှော့မှုတွေလုပ်ဖို့လိုတယ်။နော်အစိုးရတမတော်ဘက်ကပို့ပြီးတော့မှ compromise ဆိုတော့ကျွန်တော်တို့နှစ်ဖက်အပြေးယူရှိရမှာပေါ့နော်။ညီညီနိုင်နိုင်နဲ့ဆိုရင်တစ်ဖက်ကဒီရက်နေလို့တော့မရဘူး။ဒီနေ့လည်းပဲကျွန်တော်တို့ဆွေးနွေးမှုကတော့ထပ်ပြီးတော့မှနီးလန့်ရှာဖို့ပြီးတော့ကျွန်တော်တို့ညှိနှိုင်းတာပေါ့နော်။အဲ့ဒါကိုနောက်တစ်ကြိမ်ပထမကြိမ်တရားဝင်တွေ့ဆုံတဲ့အခါမှာအစိုးရတမတော်ဘက်ကဒီလည်းချပေးပြီးတော့မှာကျွန်တော်တို့ဖြေချောတဲ့ဤနာတွေနဲ့ကျွန်တော်တို့ဖြေရှာနိုင်လားလို့ကျွန်တော်တို့အဲ့လိုညွှန်လိုက်ထားတယ်ပေါ့နော်
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပြည့်ရလက်မှတ်ရေးထိုးနိုင်မှုအတွက်က UNFC ဘက်ကအဆိုပြုထားတဲ့အချက်၉ချက်နဲ့ပတ်သက်ပြီးအစိုးရနဲ့တပ်မတော်ဘက်ကညှိနှိုင်းနိုင်နိုင်နဲ့ပြည်လည်မဲ့နီးလန့်တွေကိုအဖြေရှာဖို့အရေးကြီးတယ်ဆိုတာကိုလည်း UNFC ခေါင်းဆောင်တွေဘက်ကဆွေးနွေးခဲ့ကြတယ်လို့ဦးထွန်းစော်ကပြောပါတယ
်အဓိကတော့ကျွန်တော်တို့အဆိုပြုထားတဲ့ဆွေးပြုချက်၉ချက်ထဲမှာပထမ၄ချက်ကတော့ကျွန်တော်တို့ဆွေးနွေးမှုပြည့်ပြည့်ပြီလို့ပြောလို့ရတယ်ပေါ့နော်ဒါပေမဲ့ကြိုင်တဲ့မှာပဲပေါ့လေဒီနေ့ကျွန်တော်ဆွေးနွေးတဲ့အခါမှာဒီတည်ပြတ်သွားတဲ့အချက်လေးချက်တွေကနေပြီးတော့မှသူတို့တစ်ချက်ချင်းစီကိုပြန်ပြီးတော့မှကြည့်တာပေါ့နော်အတိအကျတော့ဒီတက်မတော်ဘက်က NCA ပေါ်မှာအတိအကျမူတည်ပြီးမှလုပ်တယ်ပေါ့ဗျာကျွန်တော်တို့ဆိုပြချက်၉ချက်ဆိုတဲ့ဥစ္စာက NCA ပေါ်မှာပေါ့နော်အတိအကျမကြေလည်တဲ့အချက်တွေကိုဆွေးနွေးဆွေးထုတ်ပြီးမှကျွန်တော်တို့ကဆွေးနွေးနေတာဖြစ်တယ်အတိအကျတော့ NCA ကိုပုံမခံတော့တည်ရဲ့အတွက်ကျွန်တော်တို့လုပ်တာဖြစ်တယ်ပေါ့လေဒီနေ့ဆိုပြချက်၉ချက်ဆွေးနွေးနေတာကျွန်တော်တို့၅လလောက်ရှိလာပြီပေါ့အစိုးရဘက်ကတော့အဓိကဒီမူဝါဒကတော့သူက flexible ဖြစ်တယ်ဆိုတော့လေဟိုတက်ခွက်ကတော့သူ့မှာ NCA ပေါ်မှာအသေးရက်နေတဲ့အခြေအနေရှိတယ်အဲ့ဒါကတော့အစိုးရဘက်မှာအခက်အခဲရှိနေတဲ့သဘောရှိပါတယ်
လာမယ့်အောက်တိုဘာလပထမပတ်ထဲမှာတော့ UNFC တိုင်းရင်းသားလက်နက်ကိုင်ဖွဲ့ခေါင်းဆောင်တွေနဲ့အစိုးရနဲ့တပ်မတော်ဘက်ကခေါင်းဆောင်တွေတွေ့ဆုံနိုင်မှုလျှာထားစီစဉ်ထားပြီးတော့မူဝါဒပိုင်းဆိုင်ရာညှိနှိုင်းဆွေးနွေးနိုင်မှုမျှော်လင့်တယ်လို့လည်းဦးထွန်းစောကပြောပါတယ်
ဟုတ်ကျွန်တော်တို့ဒီလာမယ့်အောက်တိုဘာပထမပတ်ထဲမှာတော့ကျွန်တော်တို့လျှာထားပါတယ်ပထမပတ်နဲ့ဒုတိယပတ်ကြားထဲမှာလည်းဖြစ်နိုင်ပါတယ်အဲဒါကလည်း UNFC ခေါင်းဆောင်တွေနဲ့ဒီအစိုးရခေါင်းဆောင်တွေနဲ့ပြီးပြီးတော့နီးလန့်ရှာနိုင်လက်ကောင်းတယ်လို့ကျွန်တော်တို့မြင်တာပေါ့နော်အတိအကျတော့ဘူဝါဒလိုင်းချပေးနေတာကတော့ဒီနိုင်ငံတော်တိုင်းနိုင်ငံနဲ့ဒီကာတုတ်တို့ဖြစ်ပါတယ်ကျွန်တော်တို့ကထူးခြားမှုမရှိရင်လည်းနေကြေးကော်မရှင်ကဆွေးနွေးတာပဲရှိတယ်ပေါ့လေကျွန်တော်တို့အဖြေမထွက်ဘူးပေါ့အကယ်၍မူဝါဒချမှတ်တဲ့ဒီနိုင်ငံကြီးကြီးတွေဆိုရဖွဲ့အကောင်ဆောင်တွေနဲ့ UNFC ကအကောင်ဆောင်တွေနဲ့တွေ့နိုင်နေဆိုလို့ရှိရင်တော့အခွင့်အလမ်းတစ်ခုရမှာပေါ့နော်အဲ့ဒီမှာနှစ်ဖက်ကောင်ဆောင်တွေကြီးကြီးလေးလေးတချို့ပြည်သားတွေမူဝါဒတွေညှိနှိုင်းနေဆိုလို့ ို့ရှိရင်တော့ကျွန်တော်တို့ဆွေးနွေးပွဲပေါ်မှာအများကြီးအထောက်အကူပြုမယ်လို့ကျွန်တော်တို့မျှော်လင့်နေ
။ဒါမဲ့တတ်တမအချိန်မြောက်တရားဝင်ဆွေးနွေးပွဲမတိုင်ခင်ကြိုတင်ညှိနှိုင်းဆွေးနွေးကြတဲ့ချင်းမိုင်ကအစည်းအဝေးမှာတော့မြန်မာအစိုးရညီညွတ်ရေးကော်မရှင်ဘက်ကဥအောင်စိုးဦးလာမောင်ရွှေတို့ဦးဆောင်တက်ရောက်ပြီး UNSC ဘက်ကတော့တိုင်းရင်းသားကောင်းဆောင်တွေဖြစ်တဲ့ခူးဦးရယ်၊နိုင်အောင်မငေး၊ဆက်စီအုံး၊နိုင်ရွှေသိန်း၊ဆိုင်းဟက်ဟမ်နဲ့ဦးထွန်းစော်၊ဦးမင်းထွန်း၊နာဘစ်ဘွန်နဲ့နာနယ်ဖလိုးစတဲ့တိုင်းရင်းသားကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်ရှင်။